Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOE မြန်မာပိုင်းစီစဉ်ကနေ2014ခုနှစ်အောက်တိုဘာလ29ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်အစီအစဉ်တွေကိုလှိုင်းဒိုမီတာ1925နဲ့လှိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါဆီးရီးယားနိုင်ငံနဲ့ဆက်မှာ IS စစ်သွေးကြွားတွေကိုတိုက်ခိုက်နေရတဲ့ခါတက်ဖွဲ့တွေကိုကူညီဖို့နောက်ထပ်စစ်ကူအဖွဲ့တွေရောက်လာနေပါတယ်အမေရိကန်ပြည်ထောင်စုကမြို့ကြီးတွေမှာလုံခြုံရေးတွန်းမြှင့်ဖို့အမိမြေလုံခြုံရေးဌာနဝန်ကြီးကညွှန်ကြားထားပါတယ်ဒေါ်လာသန်းပေါင်း1400ကုန်ကြမဲ့ဟန်တာရီပီပီဆိုင်ရာလေးစိတ်တိဆောက်ရေးစီမံကိန်းအတွက်စင်ကာပူအခြေစိုက် Yongnam Holdings Limited ကတင်နာရသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီရှင်အစိုးရလွှတ်တော်စစ်တပ်နဲ့နိုင်ငံရေးပါတီတို့ကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြဖို့သမရဦးသိန်းစိန်ကဖိတ်ခေါ်လိုက်ပါတယ်
။ဟုတ်ကဲ့ကျွန်တော်ဆွေးနွေးဝင်ရကျွန်တော်ညဉ့်ညဉ့်ကြီးပြည်စင်ကြီးကိုပို့ပြီးတော့ညဉ့်ညဉ့်နဲ့ကျွန်တော်တို့ဒီကနော်ညဉ့်ညဉ့်ပြည်စင်မှာပါနေတဲ့ NCA ပေါ့
ဖိတ်ကြားခံရသူ NDF ပါတီဥက္ကဋ္ဌဦးခင်မောင်ဆွေပြောပြခဲ့တာပါဒီနောက်မှာတော့မြန်မာနိုင်ငံရေးနောက်ကျောင်းပြန်လည်နိုင်တဲ့အခြေအနေတွေကိုအစိုးရကထိထိရောက်ရောက်မကင်တွယ်ဘူးလို့မြန်မာဆန်ရကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့မှတ်ချက်နဲ့ဒီအပေါ်တုံ့ပြန်ချက်တွေကိုဒီညနေခင်းမှာတင်ပြပေးဖို့ရှိပါရဲ့ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကကြီးညာပေးကြမှာပါ
ဆီးရီးယားနိုင်ငံမြောက်ပိုင်းနေဆက်ကိုဘာနီမြို့မှာ IS Islamic ဆွတ်သွေးကြွတွေနဲ့သွေးဘက်တွေနဲ့ချီတိုက်ပွဲတွေဖြစ်နေတဲ့ကာတက်ဖွဲ့တွေဘက်ကနေပြီးတော့အာဖေကူညီတိုက်ခိုက်ဖို့နောက်ထပ်ဒီတက်ဖွဲ့တွေရောက်ရှိလာနေပါတယ်။လွတ်လပ်သောဆီးရီးယားတက်မတော်အဖွဲ့ကတိုက်ခိုက်ရေးသမား50တူရကီနိုင်ငံကိုဖျက်ပြီးတော့ဒီကနေ့ပုံထုနေ့မှာပဲကိုဘာနီမြို့ကိုရောက်လာခဲ့တာပါ။ဒီဖွဲ့ဟာလွန်ခဲ့တဲ့3နှစ်ခွဲတုန်းကဆီးရီးယားသမ္မတဘက်ရှာယယ်အာဆက်ကိုယာရုကနေဖယ်ရှားဖို့ဆီးရီးယားစစ်ရတပ်တွေနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်အခု IS အဖွဲ့ချေမှုရေးမှာပူးပေါင်းပါဝင်လာတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဆီးရီးယားကတ်အဖွဲ့တွေကိုကူညီဖို့အီရတ်ကဒီကတ်အဖွဲ့တွေဟာလည်းတူရကီနိုင်ငံအရှိတောင်ပိုင်းကလေစိတ်တစ်ခုကိုဒီကနေ့ရောက်ရှိလာခဲ့ပြီးတော့တူရကီလုံခြုံရေးတပ်ဖွဲ့တွေရဲ့စောင့်ကြပ်မှုနဲ့ဆီးရီးယားနယ်စပ်ကိုခီးဆက်ခဲ့ကြပါတယ်။လနဲ့ကြီးတွေနဲ့အတူနောက်ထပ်တပ်ဖွဲ့တစ်တုပ်ဟာလည်းမြေပြင်လမ်းကြောင်းနဲ့တူရကီနိုင်ငံကိုဖျက်ပြီးတော့ဆီးရီးယားနယ်စပ်ကိုထွက်ခွာခဲ့ကြပါတယ်။ကိုဘာနီမျိုးကတိုက်ပွဲတွေမှာဝင်ရောက်တိုက်ခိုက်ဖို့သူ့ကိုယ်ပိုင်တပ်ဖွဲ့တွေကိုတော့ဆင်းလို့မှမဟုတ်ဘူးလို့တူရကီအစိုးရကပြောဆိုထားပေမဲ့အီရတ်ကကတ်တိုက်ခိုက်ရေးတပ်ဖွဲ့တွေ150ကိုသူ့နိုင်ငံထဲကနေပြီးတော့ဖျက်ဆီးသွားလာခွင့်ပြုဖို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတူရကီကသဘောတူခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်နဲ့အခြားမြို့ကြီးတွေကအစိုးရအဆောက်အုံတွေမှာလုံခြုံရေးပူပီးတင်းကျပ်ဖို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးဂျက်ဂျွန်ဆန်ကညွှန်ကြားထားပါတယ်။ချင်းချောက်မှုတစ်ခုခုဘာဆိုတာကိုဂျွန်ဆန်ကအင်ကာနေမှာတိတိကျကျပြောမသွားဘဲလုံခြုံရေးတိုးမြှင့်တာတွေကိုတနေရာပြီးတနေရာဆက်လုပ်သွားမယ်လို့သူကပြောပါတယ်။အမေရိကန်လုံခြုံရေးဝန်ထမ်းတွေနဲ့အခြားအစိုးရတာဝန်ရှိသူတွေပါဝင်အမေရိကန်ပြည်ထောင်စုတွင်းအခြားတနေရာတွေမှာတိုက်ခိုက်ဖို့အကြမ်းဖက်အဖွဲ့တွေကလှုံ့ဆော်တာပါတယ်။ကနေဒါနိုင်ငံမှာလွန်ခဲ့တဲ့သတင်းပတ်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုနှစ်ခုအပါအဝင်ကမ္ဘာတဝန်းအခြေအနေတွေကြောင့်အမေရိကန်အစိုးရအဆောက်အုံတွေကိုကာကွယ်ရေးပို့ပြီးသတိရှိရှိလှုံ့ဆော်တာဖြစ်တယ်လို့ဂျွန်ဆန်ကပြောပါတယ်။တူဒီလှုပ်တက်တဲ့အကြမ်းဖက်သမားတွေလို့ဆိုသူတွေကတိုက်ခိုက်လာနိုင်ကြပေါ်စိုးရိမ်တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောထားပါတယ်။အဲ့ဒီလိုလူတွေဟာအစွန်းရောက်အယူအဆတွေရဲ့လွှမ်းမိုးမှုခံစားရသူတွေဖြစ်ပေမဲ့အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဓာတ်ရက်အဆက်ဆက်ရှိသူတွေတော့မဟုတ်ပါဘူး
။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးအစ္စလာမစ်ပါတီရဲ့အကြီးကဲတဦးကိုဆေးရဆွေးမှုတွေကျူးလွန်မှုနဲ့ဘင်္ဂလားဒေ့ရှ်တရားသူကြီးတွေကတည်တံ့ချမှတ်လိုက်ပါတယ်။အစိုးရဝန်ကြီးအဖွဲ့ဝင်ဟောင်းတဦးဖြစ်တဲ့အသက်82နှစ်အရွယ်မူဒီယာရာမန်နီဆာမီကိုပြစ်ဒဏ်ဆင်ရင်ဖို့အချိန်အတော်ကြံ့ညာခဲ့ပြီးတဲ့နောက်အခုနောက်ဆုံးဒီကနေ့ပေါ်ထူးနေမှာပဲသူ့ကိုကြိုးပီးကွပ်မျက်ဖို့ဒါကာမြို့တော်မှာရှိတဲ့အဖွဲ့ဝင်3ဦးပါအထူးခေါ်ယူကချမှတ်လိုက်ကြပါနာစ်နီဇာမီဟာတရခွင်ကိုရောက်မလာနိုင်လောက်အောင်ဖျားနာနေတယ်လို့ကျမ်းမာရေးအရာရှိတွေကပြောဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဇော်လကသူ့ပေါ်တရားစီရင်မှုကိစ္စနှောင့်နှေးခဲ့ရတာဖြစ်ပါတယ်။အစိုးရဂျမဲအီအစ္စလာမီပါတီခေါင်းဆောင်နီဇာမီကိုလူတွေအစုလိုက်ပြုံလိုက်တပြတ်မှုလူသတ်မှုနှိပ်စက်ညှဉ်းပန်းမှုအာဓမ္မပြုကျင့်မှုနဲ့1982ခုနှစ်ကပါကစ္စတန်ကနေဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးခွဲထွက်ယူခဲ့တဲ့6လကြာတိုက်ပွဲတွေအတွင်းမှာပြည်သူပိုင်ပစ္စည်းတွေကိုဖျက်ဆီးမှုတွေနဲ့တရားစွဲဆိုခံထားရတာပါ။အဲ့ဒီချိန်ကပါကစ္စတန်စစ်သားတွေနဲ့အပေါင်းပါဒေသခံတချို့ကနေပြီးတော့ဒီလူ3သန်းကိုတတ်ဖြတ်ခဲ့ပြီးအမျိုးသမီး2သိန်းကိုအာဓမ္မပြုချင်ခဲ့တယ်လို့ဒီအိန္ဒိချင်းနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်ခဲ့ရသူဒုက္ခသည်ပေါင်း10သန်းလောက်ထိရှိခဲ့တာပါ။ Jamiyat Islami Party ဟာပါကစ္စတန်ကနေခွဲထွက်ရေးကိစ္စကိုကောက်ကွက်ခဲ့တာဖြစ်ပါတယ်။ 2019ခုနှစ်ကစလို့တိုက်ခတ်ခေါင်းဆောင်ဆဲဦးထက်မင်းရဲ့ကိုပြစ်ဒဏ်တွေချမှတ်ခဲ့ပြီးဖြစ်တဲ့အထူးခုံရုံးတွေကိုတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကဖွဲ့စည်းခဲ့တာဖြစ်ပါရရှင်
။နိုင်ငံရေးပြည်ပကတွေကြုံရတဲ့အာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးရလာစေဖို့အတွက်ပါကစ္စတန်နိုင်ငံကသူအရင်ပေးရတဲ့ကတိအတိုင်းဆက်လက်ကူညီသွားဖို့ဆုံးဖြတ်ထားပါတယ်။ဒါဟာသူအိမ်နီးချင်းနိုင်ငံနဲ့ဆက်ဆံရေးအခမ်းအနားအသစ်ဖွင့်လှစ်လိုက်တာလို့ဆိုပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်ဆိုင်ရာအမေရိကန်နိုင်ငံအထူးကိုယ်စားလှယ်ဒန်ဖဲလ်မန်ကနိုင်ငံရဲ့အရက်ဖက်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုအစ္စလာမာဘတ်မြို့မှာဒီကနေ့တွေ့ဆုံပြီးပါကစ္စတန်ကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အေဂျင့်တင်ပြီးတိုးတက်ကြီးပွားလာတဲ့အာဖဂန်နစ္စတန်နိုင်ငံဖြစ်လာဖို့ပါကစ္စတန်နိုင်ငံကဆက်လက်ကူညီသွားလိုကြောင်းမစ္စတာဖဲလ်မန်နဲ့တွေ့ဆုံခြင်းမှာပါကစ္စတန်ဝန်ကြီးချုပ်ရဲ့ပြည်တွင်းလုံခြုံရေးနဲ့နိုင်ငံသားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဆာဒတ်အာဇစ်ကပြောဆိုလိုက်တာဖြစ်ပါတယ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့ဟာငြိမ်းချမ်းလုံခြုံရေးကိစ္စတွေအပအဝင်ကုန်သွယ်စည်းဝါးရေးပြန်လည်ထူထောင်ရေးနဲ့ဒေသရင်းပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေကိုဆွေးနွေးညှိနှိုင်းနေတယ်လို့အာဇစ်ကပြောပါတယ်အာဖဂန်နစ္စတန်သမ္မတသည့်ဂန္ဒီရှိလာတဲ့ပါကစ္စတန်နိုင်ငံကိုလာရောက်လည်ပတ်တဲ့အခါလုပ်ငန်းစဉ်အသေးစိတ်ဖြစ်လာလိမ့်မယ်လို့ပါကစ္စတန်ဘက်ကမျှော်လင့်ထားပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ယူအမေရိကန်တန်ရဲ့ဗုဒ္ဓဦးနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ဒေါ်လာသန်းပေါင်း1400ကုန်ကြမဲ့ဟန်တာရီပြည်ပဆိုင်ရာလေးစိတ်တိဆောက်ရေးစီမံကိန်းကိုစင်ကာပူနဲ့ဂျပန်ကုမ္ပဏီကြီးတွေပူးပေါင်းပါဝင်တဲ့ Yongnam Holdings Limited ကတင်နာအောင်မြင်အရွေးခံရတဲ့အကြောင်းမြန်မာမျိုးပြလေကြောင်းဦးစီးဌာနကဒီကနေ့ကြေညာလိုက်ပါတယ်။စီမံကိန်းအကောင့်ထည့်ဖော်ဖို့အတွက်တက်တာတဲ့အတူတုံနဲ့ ODA နိုင်ငံကဖွံ့ဖြိုးမှုအထောက်ပံ့ချင်းငွေရရှိရေးကို GICA လို့ခေါ်တဲ့ဂျပန်နိုင်ငံကဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအေဂျင်စီကကူညီနေတာဖြစ်ပါတယ်။တင်တာအောင်တဲ့ Yongnam Holdings အနေနဲ့လေစိတ်လုပ်ငန်းလည်ပတ်မှုအတွက်မြန်မာဆူရကအာမခံပေးဖို့တောင်းဆိုရမှရှိတဲ့အကြောင်းမြို့ပြလေကြောင်းဦးစီးဌာနညွှန်ကြားရေးမှူးဦးဝင်းစွေထွန်းကပြောပါရယ်ဒီလေစိတ်တိဆောက်ရေးစီမံကိန်းကနေမြန်မာနိုင်ငံသားတွေအတွက်အလုပ်အကိုင်တွေဖန်တီးပေးမှာဖြစ်တယ်လို့လည်းဆိုပါရယ်ရခိုင်မြို့ကနေမိုင်90ကျော်ပါရှိတဲ့ဘကိုးမြို့စင်ကြေးဖုံးမှာတိဆောက်မဲ့နိုင်ငံတကာအစ်စ်မီဟန်တာရီပြည်ပဆိုင်ရာလေစိတ်ဟာနှစ်စဉ်ခီးတဲ့12တန်းကိုကိုက်တွယ်နိုင်ပြီး2019ခုနှစ်ဒီဇင်ဘာလမှာဖွင့်လှစ်နိုင်လိမ့်မယ်လို့ခန့်မှန်းထားပါရယ်ဒီစီမံကိန်းကိုကိုရီးယားနိုင်ငံအင်ချိုနိုင်ငံတကာလေးစိတ်ကော်ပိုရေးရှင်းကကနေဦးတင်တာအောင်ရွေးခန့်ခဲ့ရတာဖြစ်ပေမဲ့လို့ချင်းငွေအစစ်မပြေတာကြောင့်ပြည့်ပြည့်သွားခဲ့တာပါရှင်
။ဒီလအစောပိုင်းတုန်းကသဘောတူညီထားပြီးသားတောင်မြောက်နှစ်နိုင်ငံအစစ်မြင့်ကိုယ်စားလှယ်ဆွေးနွေးပွဲတွေပြန်ဆဖို့ဆိုရက်တောင်ကိုရီးယားနိုင်ငံရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားကပယ်ချလိုက်ပါတယ်။ဆွေးနွေးပွဲကိုနေဆက်ဒေသပမ်မူဂျွန်းရွာမှာမနက်ဖြန်ကြာသပတေးနေ့မှာပြုလုပ်ဖို့ပြင်ဆင်ထားပါတယ်။မြောက်ကိုရီးယားဆန့်ကျင်ရေးဝါဒဖြန့်ဆာရွက်စာတမ်းတွေပါတဲ့မိုးပြံမှုပေါင်းလှုပ်ရှားမှုကိုတောင်ကိုရီးယားနိုင်ငံဘက်ကမတားဆီးတာကိုမြောက်ကိုရီးယားဘက်ကအကြောင်းပြပြီးဆွေးနွေးပွဲဖြတ်လိုက်တာဖြစ်တယ်လို့နိုင်ငံပေါင်းစည်းရေးတောင်ကိုရီးယားဝန်ကြီးဌာနပြောခွင့်ရသူလင်ပြောင်းချူကပြောပါတယ်မြောက်ကိုရီးယားရဲ့အခုလိုအကြောင်းပြတောင်းဆိုချက်ဟာလက်ခံနိုင်စရာမရှိဘူးလို့တောင်ကိုရီးယားဘက်ကဆိုပါတယ်တောင်ကိုရီးယားနိုင်ငံမှာမြောက်ကိုရီးယားတောင်းဆိုသလိုမျိုးလွတ်လပ်စွာထုတ်ဖော်ခွင့်ကိုတားဆီးဖို့မဖြစ်နိုင်ဘူးလို့သူကတုံ့ပြန်ပါတယ်
တိရီလင်္ကာနိုင်ငံတောင်ပိုင်းဗဟိုဒေသမှာမြေပြိုလို့လူနေအင်ဂျီအများပြားမြေအောက်ကိုမြုပ်သွားခဲ့တာမှာလူသုံးဦးသေဆုံးပြီးတော့အရာနဲ့ချီပြောက်ဆုံးနေပါဗျ။မိုးပြင်းပြင်းထန်ထန်ရွာသွန်းမှုကြောင့်မြို့တော်ကိုလွန်ဘိုကနေ119မိုင်အကွာဟဲဒူမူလာကျေးရွာတွေကိုရွှေမြေတွေအလိတ်လိုက်ပြိုကျလာခဲ့တာဖြစ်ပါတယ်။လူနေအင်ဂျီ120ထက်မနည်းပျက်စီးခဲ့တဲ့အကြောင်းအစိုးရကပြောပါဗျ။အပျက်စီးအမိုက်ဒရိုက်တွေကြားထဲမှာပိတ်မိနေသူ900လောက်ရှိလိမ့်မယ်လို့လည်းခန့်မှန်းရပါဗျ။ဒီလင်္ကာနိုင်ငံမှာအခုလိုအောက်တိုဘာလကနေပြီးတော့ဒီဇင်ဘာလအထိဟာမုတ်တုံရသည့်ဥရုကာလပဲဖြစ်ပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုကလွှတ်တင်လိုက်တဲ့အာကာသဒုံးမြန်ယာဉ်တစ်စင်းပြက်ကျပြီးနိုင်ငံပိုင်းအကြံမှာပဲလူလိုက်ပါခြင်းမရှိတဲ့အာကာသယာဉ်တစ်စင်းကိုရုရှားနိုင်ငံကနိုင်ငံတကာအာကာသစခန်းနဲ့အောင်မြင်စွာလွှတ်တင်လိုက်ပါတယ်။အဲ့ဒီအာကာသယာဉ်ကိုကာဇစ်စတန်နိုင်ငံအာကာသယာဉ်စခန်းကနေပြစ်လွှတ်လိုက်တာဖြစ်ပါတယ်။ဆိုယူဒုံးမြန်နဲ့သူ့ကိုတည်သွားတဲ့ Progress 57ယင်ကိုကာဇစ်စတန်နိုင်ငံဘာကနွာအာဂါဒယင်စခန်းကနေလွတ်တင်လိုက်တာဖြစ်ပြီးနောက်တရက်အကြာမှာ ISS နိုင်ငံတကာအာဂါဒစခန်းထဲမှာရန်နာမှာဖြစ်ပါတယ်။အင်္ဂါနေ့တုန်းကအမေရိကန်ပြည်ထောင်စုအရှိတ်ဘက်ဗာဂျီးနီးယားပြည်လေဝေါ်လပ်စ်ကျွန်းအာဂါဒစခန်းကနေလူလိုက်ပါခြင်းမရှိတဲ့စီးဝါးရေး3အာဂါဒယင်ဒုံးမြန်တစ်စင်းကိုလွတ်တင်ပြီးခြင်း စက္ကန့်ပိုင်းအကြာမှာပေါက်ကွဲပြတ်ကျသွားခဲ့ပါတယ်ပြတ်ကျသွားတဲ့အာကာသယာဉ်ဟာ Orbital Science Corporation ပိုင်းယာဉ်ဖြစ်ပြီးအာကာသစခန်းကိုရိတ်ကာပို့ဖို့အမေရိကန်ပြည်ထောင်စုနဲ့စာချုပ်ချုပ်ဆိုထားတာလည်းဖြစ်ပါတယ်အခုလိုပေါက်ကွဲမှုဖြစ်ခဲ့တာကြောင့် Orbital Science Corporation အနေနဲ့နောက်ထပ်ဒုံးမြန်ယာဉ်တစ်စင်းလွှတ်တင်ဖို့ရှိတဲ့အစီအစဉ်ကိုရက်ဆိုင်ထားပါတယ်
ကမ္ဘာအကြီးဆုံးမြို့ကြီးတချို့မှာကောက်ယူခဲ့တဲ့နောက်ဆုံးစစ်တမ်းတစ်ခုအရအများသုံးခီးသွွာလာရေးစနစ်မှာဘူဂိုတာနဲ့ကိုလွန်ဘိုနိုင်ငံတွေဟာမျိုးသမီးတွေအတွက်လုံခြုံမှုအကင်းမဲ့ဆုံးနိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်အမျိုးသမီးတွေကိုထိလက်ရောက်စော်ကားနှောက်ယှက်ခံရမှုဆိုးဝါးဆုံးရှိနေတာကတော့လက်တင်အမေရိကန်နိုင်ငံတွေကဘတ်စကာမြေထားတွေနဲ့မြေရောက်ယထားတွေပေါ်မှာဖြစ်တယ်လို့တော်မဆန်ရိုက်တာစ်ဖောင်ဒေးရှင်းကနေပြီးတော့အင်္ဂါနေ့ကထုတ်ပြန်တဲ့လူလူစစ်တမ်းတစ်ခုမှာဖော်ပြထားတာပါအများသောယင်တွေစီးပြီးတော့သွာလာကြတဲ့အမျိုးသမီးတွေအတွက်လုံခြုံမှုအကင်းမဲ့ဆုံးထိတ်တန့်ဆယ်မျိုးထဲမှာတော့ဒီတောင်နဲ့ရှေ့တောင်အာရှနိုင်ငံတွေကအမျိုးကြီးတွေလည်းပါဝင်ပါတယ်။ New Delhi မြို့ကနံပါတ်၄ဂျကာတာမြို့ကနံပါတ်၅ကွာလာလမ်ပူမြို့ကနံပါတ်၇နဲ့မနီလာမြို့ကနံပါတ်၁၀မှာရှိပါတယ်။ဥရောပမြို့တွေထဲမှာတော့အဆိုးဆုံးနိုင်ငံတစ်ခုအနေနဲ့မော်စကိုမြို့ကနံပါတ်၉နေရာမှာရှိနေတာပါ။နယူးယောက်မြို့ကတော့အမျိုးသမီးတွေအတွက်လုံခြုံမှုအရှိဆုံးမြို့ကြီး၁၆မြို့စည်းရဲထဲမှာပါဝင်ပြီးတော့တိုကျို၊ဘေကျင်းနဲ့ဒီလန်ဒန်မြို့တွေရဲ့နောက်မှာရှိနေတာပါ။ကမ္ဘာအကြီးဆုံးမြို့ကြီးတွေထဲမှာပါတဲ့ကိုင်ရို၊ဒါကာ၊ကင်ရှာဆာ၊တေဟရန်နဲ့ဘတ်ဒတ်မြို့တွေကိုတော့ဒီတရင်အချက်လက်ရယူဖို့ခက်ခဲတဲ့အတွက်စည်းရဲထဲမှာထည့်သွင်းမထားပါဘူးရှင
်။ထိတ်တန့်ရသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတက်လက်နားဆင်ကြရအောင်ပါ။အရေးပါတဲ့နိုင်ငံရေးနဲ့တိုင်းရင်းသားအင်အားစုခေါင်းဆောင်တွေကိုအောက်တိုဘာလ31ရက်နေ့မှာတွေ့ဆုံဆွေးနွေးကြဖို့သမရဦးသိန်းစိန်ကဖိတ်ကြားလိုက်ပါတယ်။ဒီတွေ့ဆုံပွဲမှာကာကွယ်ရေးဦးစီးချုပ်ပြည်ထောင်စုလွှတ်တော်နာယကအတိုက်ခံခေါင်းဆောင်ထွန်းအောင်ဆန်းစုကြည်အပါအဝင်တခြားနိုင်ငံရေးပါတီကခေါင်းဆောင်အနေနဲ့စစ်တပ်လွှတ်တော်နဲ့အစိုးရကိုယ်စားလှယ်တွေပါဝင်ကြမှာဖြစ်ပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်ကိုအောင်ရင်းမောင်မောင်သတင်းပေးပို့ထားပါတယ်ရှင
်နိုင်ငံတော်သမ္မတရဲ့လက်မှတ်နဲ့တိုင်းပြည်မှာအရေးပါတဲ့နိုင်ငံအင်အားစုကခေါင်းဆောင်တွေကိုတွစ်ဆုံမှုဖိတ်ကြားမှုတရက်ကိုအော်တိုဘားလ28ရက်နေ့မှာလက်ခံရရှိခဲ့တယ်လို့ဖိတ်ကြားခံရသူတွေကတဦးဖြစ်တဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးခမောင်ဆွေကပြောပါတယ်ဒီဖိတ်စာမှာဒီမိုကရေစီပြည်ပြောင်းလဲရေးဆက်လက်ဖြစ်ထွန်းရေးလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအမျိုးသားပြန်လည်တည်မြဲရေးအသင်ကူပြောင်းရေးညင်သာသာဆက်လက်ဖြစ်တွင်စတဲ့အချက်၃ချက်ကိုဆွေးနွေးဖို့ရှိတဲ့အတွက်ဖိတ်ကြားတာလို့ဆိုပါရယ် NDF ပါတီဥက္ကဋ္ဌဦးခမောင်ဆွေကတော့သူ့အနေနဲ့တိုင်းပြည်မှာအရေးကြီးဆုံးဖြစ်တဲ့ပြည်တွင်းညီညွတ်ရေးကိစ္စကိုစစ်ဖက်နဲ့အုပ်ချုပ်ရေးဘက်ကခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာပြောဖို့ရှိပြီးတော့ဖွဲ့စည်းပုံပြင်ဆင်နဲ့ပတ်သက်ပြီးတော့လည်း NDF ကမှတ်ချက်ပေးပြီးသားဖြစ်တယ်လို့သူကဆက်ပြောပါရယ
်ဟုတ်ကဲ့ကျွန်တော်တို့ဆွေးနွေးဖို့ရတဲ့ကျွန်တော်ညီညွတ်ရေးပြည်စင်ကိုပို့ပြီးတော့ညီညီများနဲ့ကျွန်တော်တို့ဒါကျွန်တော်ညီညွတ်ရေးပြည်စင်မှာပါနေတဲ့ NCA ပေါ့ဒီကရေးစေးလက်မှသူဝဲကြီးပြီးပြီးတော့ကညီညာရေးနိုင်ငံရေးစကားပြောပွဲလေးကိုရောက်အောင်တောင်းနိုင်ရေးကိုတော့ကျွန်တော်တို့အထူးထားဆွေးနွေးဖို့တော့သဘောထားပါတယ်။ဒီဖွဲ့စည်းပုံအခြေအနေပြင်ဆင်ရတော့ကျွန်တော်ပါတီနဲ့လွန်ခဲ့တဲ့နှစ်က2023နှစ်ကကျွန်တော်တို့မေလပါတယ်က2021နှစ်မှာတော့ကျွန်တော်တင်ပြပြီးပါပြီ။ပါတီပြည်နယ်ပုံမှန်ပေါင်းကျွန်တော်65ခုဒီဟာတစ်ကန်နေတော့ငါးအစီအစဉ်ပြင်ဖို့ကိုကျွန်တော်တင်ပြထားပါတယ်။အဲ့တော့ကျွန်တော်ဖွဲ့စည်းပုံပြင်ရေးအတွက်ကတော့ကျွန်တော်တို့ကလူသားပါလေသူက236ဝ59စာလုံးအပါဝင်ပေါ့ကျွန်တော်ပိုလီကိုဟာနဲ့မြို့သားကျိုးစည်းဝါနဲ့ကျွန်တော်နိုင်ငံကျိုးချာအာနာမတိပါရေးပဲအမြင်နဲ့ကျွန်တော်တို့နှစ်ဖက်လုံးနိုင်ငံတကာအမြင်မှလည်းမစောင်းရေးဆိုရဲတန်းကြောင့်ဘဝနေချင်းပိုလီကိုပြင်ရို့ကျွန်တော်တို့တင်ပြထားပြီးဖြစ်လို့သူပြောစရာမရှိပါဘူ
းဒီဆွေးနွေးပွဲကိုဖိတ်ကြားခံရသူတွေထဲမှာပါဝင်တဲ့ပြည်ထောင်ချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒုက္ခရဦးထေဦးကတော့တိုင်းပြည်ရဲ့အရေးပါတဲ့ခေါင်းဆောင်တွေတွေ့ဆုံမဲ့ပွဲဖြစ်တာကြောင့်အရေးကြီးတဲ့ကိစ္စတွေကိုသာအသားပေးဆွေးနွေးမယ်လို့ရှုမြင်သုံးသပ်တဲ့အကြောင်းသူက VOA ကိုပြောပါတယ်
ကျွန်တော်ထင်ပါတယ်ဒါပါတီစုံဒီမိုစီလမ်းကြောင်းကိုသွားနေတဲ့ချိန်မှာဒါကျွန်တော်တို့နိုင်ငံတော်ရဲ့ပါတီတွေရဲ့လွှတ်တော်တွေရဲ့ပေါင်းပြီးတော့မှကျွန်တော်တို့ဆောင်ရွက်မယ်ကိစ္စတွေရှိမှာပေါ့ဗျာအဲ့တော့ဒီအပေါ်မှာမူတည်ပြီးတော့မှတွေ့ဆုံဖို့တွေ့ဆုံဆွေးနွေးတဲ့သဘောဖြစ်မှာပေါ့ဗျာနော်ပဲစနစ်ကိုပဲကျင့်သုံးကျင့်သုံးအပူပေါင်းဆောင်ရွက်မှုရှိနိုင်တယ်ဆိုရင်ပုံပြီးမြန်တာပေါ့ဗျာနော်ပူပေါင်းဆောင်ရွက်မှုမရှိနိုင်ဘူးဆိုရင်နှေးတာပေါ့နော်မရှိဘူးဆိုတော့မရှိပါဘူးနှေးတာပေါ့အဲ့တော့ပူပေါင်းဆောင်ရွက်မှုဖြစ်နိုင်အောင်ဆိုလို့ရှိရင်လည်းဒါကျွန်တော်တို့သဘောထားတွေအချင်းချင်းတွဲဆုံပြီးတော့မှအသိရပိုကောင်းတာပေါ့မဟုတ်လားကျွန်တော်တို့ဒီလိုပဲမြင်ပါတယ်နော
်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဖိတ်ကြားခံရတဲ့သူတွေထဲမှာပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့ဖိတ်စာလက်ခံရရှိခြင်းရှိမရှိကို VOA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့ NLD ရဲ့တရားဝင်ပြောခွင့်ရှိသူဦးဝင်းမြင့်ကသူ့အနေနဲ့သိရှိခြင်းမရှိသေးကြောင်းအခုလိုပြောပါတယ
်အာကျွန်တော်အဲ့ဒါဘာမှသိသေးဘူးကျွန်တော်အခုလူပြောလို့ပြောပြီးတော့ watch လုပ်သွားနေလားအဲ့ဒီကတော့ကျွန်တော်ဘာမှမကြသေးဘူး မူလေအဲ့ဒါတော့ကျွန်တော်မသိဘူးအဲ့ဒါဆိုတော့ဦးနာကိုတန်ခံချင်တာပြင်ပြီးမှပါကျွန်တော်တို့တော့ဘာမှမသိဘူ
းအခုဆွေးနွေးပွဲဟာအမေရိကန်သမ္မတဥဘာမမြန်မာကိုလာရောက်ဖို့ရက်ပိုင်းအလိုမှာပဲကျင်းပဖို့ပြင်ဆင်တာကြောင့်မြန်မာနိုင်ငံရဲ့အတွက်နိုင်ငံတကာဖိအားမပေးအောင်ဟန်ပြဆွေးနွေးပွဲမဖြစ်ဖို့ထိရောက်တဲ့ဆွေးနွေးပွဲတစ်ခုဖြစ်လာဖို့အတွက်အရေးကြီးတယ်လို့မြန်မာနိုင်ငံရဲ့လိလသုံးသက်သူဒေါက်တာရဲမျိုးသိန်းကပြောပါတယ
်အမေရိကန်သမ္မတဥဘာမမလာခင်ဟလာအပေါ်ရန်ပေါ့လေနော်ဟိုနိုင်ငံတကာရဲ့ဖိအားတွေနိုင်ငံတကာရဲ့ဟိုဝေဖန်မှုတွေကိုရှော့ချခြင်းနဲ့ရည်ရွယ်ချက်မျိုးနဲ့လုပ်တဲ့နော်ဟိုတွေ့ဆုံဆွေးနွေးပွဲမျိုးမဖြစ်ဖို့လိုတယ်လို့မြင်တယ်ဟိုနိုင်ငံရေးရအလုပ်ဖြစ်တဲ့နော်တွေ့ဆုံဆွေးနွေးပွဲဖြစ်ဖို့လိုတယ်လို့မြင်တယ်နောက်ပြီးတော့တိုင်းပြည်ရဲ့နော်အမျိုးသားပြန်လည်တက်မြောက်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့အဲဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကိုနော်တကယ်အလုပ်ဖြစ်တဲ့နော်ဒီတွေ့ဆုံဆွေးနွေးပွဲမျိုးဖြစ်ဖို့လိုတယ်လို့မြင်တယ
်တမနာဖိတ်ကြားခံထားရတဲ့သူတချို့ထဲမှာတော့အတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်ရှမ်းမင်းသားဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဦးခွန်ထွန်းဦးရှမ်းတိုင်းသမတ်ဒုတိယပါတီ SNDP ဥက္ကဋ္ဌဦးဆိုင်ပေါင်း NDF ပါတီဥက္ကဋ္ဌဦးခမောင်ဆွေပြည်ခိုင်မျိုးပါတီဒုဥက္ကဋ္ဌဦးထေးဦးနဲ့တိုင်းသာစီလုံးညညရေးပါတီဥက္ကဋ္ဌဦးတန်းတင်တို့ပါဝင်ပါတယ်လက်ရှိချိန်အားဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးရေးချိန်ဟာအမြင့်ဆုံးဖြစ်နေတယ်လို့လည်းမြန်မာနိုင်ငံရဲ့လိလအကဲဖြတ်တချို့ကသုံးသပ်ထားပြီးတော့အခုဆွေးနွေးပွဲအတွင်းမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံသားတွေရဲ့လူခွင့်ရေးချိုးဖောက်ခံရတာတွေကိုထပ်မဖြစ်ဖို့အုပ်ချုပ်သူနဲ့စစ်ဖက်ခေါင်းဆောင်တွေကိုနိုင်ငံရေးအင်အားစုတွေကထိထိမိမိဆွေးနွေးခဲ့ဖို့လိုအပ်မယ်လို့လည်းတိုက်တွန်းပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ
ရှမ်းကုန်ခြေဆိုင် VOA သတင်းတောက်ကိုအောင်ရင်းမောင်မောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုကတော့မနေ့တော့ကကုလကိုတင်သွင်းခဲ့တဲ့မြန်မာလူခွင့်ရေးအခြေအနေတွေကိုကြည့်ကြရအောင်ပါမြမအသွင်ကူးပြောင်းရေးကာလနောက်ကျောင်းပြန်လည်နိုင်တဲ့ကိစ္စရပ်တွေကိုထိထိရောက်ရောက်ဖြေရှင်းတာမျိုးမရှိတာကြောင့်တိုးတက်နေတဲ့ရလဒ်တွေကိုထိခိုက်စေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကကုလသမဂ္ဂအထွေထွေညီလာခံမှာမနေ့တုန်းကပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေဟာနှောက်နှေးနေတယ်လို့လည်းပြောသွားပါတယ်။အကြောင်းစုံကိုမတ်ရင်ချင်းနိုင်ကပြောပြပေးပါမယ်ရှင်။
This is my first address to the General Assembly in my
အခုကြားလိုက်ရတာကတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့69ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yahili ကမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေအစီရင်ခံစာကိုပထမဆုံးအချိန်အစီရင်ခံတင်ပြနေတာပ
ါ Yet there are signs of possible backtracking if not addressed.could undermine Myanmar's efforts to take it
now ကြောင်းပြန်လဲခြင်းနဲ့လက္ခဏာတွေရှိနေပြီးတာရီကိုဖြည့်ရှင်မပေးနိုင်ဘူးဆိုရင်လူ့အခွင့်အရေးကိုလေးစားပြီးအကာအကွယ်ပေးတဲ့နိုင်ငံတကာအတိုင်းဝိုင်းမှာတာဝန်သိတဲ့နိုင်ငံတနိုင်ငံအနေနဲ့ပါဝင်ဖို့မြန်မာအစိုးရရဲ့စ조사လှုပ်ဆောင်ချက်တွေကိုထိခိုက်စေပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တနိုင်ငံလုံးအပြစ်ခတ်ရက်ဆဲနိုင်တဲ့အစင်ရောက်ဖို့သက်ဆိုင်ရာအဖွဲ့အစည်းအားလုံးက조사ရမှာဖြစ်တယ်ဆိုတာကျွန်မအကြံပြုထားပါတယ်ဒါအပြင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ဖို့အရေးကြီးကြောင်းကျွန်မထပ်ပြီးတိုက်တွန်းပါတယ်
။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်ရတဲ့ကိစ္စတွေထဲမှာရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေဆိုးရွားနေစေပဲလို့ Miss Yahili ကထုတ်ဖော်ပြောဆိုသွားပါတယ်
။ My visit to Rakhine State in July.left me with a
ဂျူလိုင်လရောင်းကကျမသွားခဲ့တဲ့ရခိုင်ပြည်နယ်ခရီးစဉ်မှာပဋိပက္ခကြောင့်ဒုက္ခရောက်နေသူတွေရဲ့အခြေအနေအားအတော်လေးကိုဆိုးရွားနေတာတွေ့ခဲ့ရပါတယ်။ရခိုင်ဗုဒ္ဓဘာသာနဲ့မွတ်စလင်ရိုဟင်ဂျာဒုက္ခတဲ့စခန်းတစ်ခုလုံးရဲ့အခြေအနေတွေကောင်းမွန်လာအောင်အမြန်ဆောင်ရွက်ပေးဖို့လိုနေပါတယ်။ဒါပေမဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့တရားဝင်နေထိုင်ခွင့်မရှိတာကြောင့်ခွဲခြားဆက်ဆံခံရပြီးအခြေအနေပိုဆိုးနေတာပါ။
Miss Yahili ရဲ့အစီရင်ခံပြောဆိုချက်တွေကိုမြန်မာအစိုးရအနေနဲ့လက်မခံနိုင်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်တင်ကတုံ့ပြန်ပြောဆိုသွားပါတယ်
။ The most important point we cannot agree in her emphasis on the positive
ကျွန်တော်တို့အဓိကသဘောမတူတဲ့အချက်ကတော့သူ့ရဲ့အစီရင်ခံစာမှာထောက်ပြထားတဲ့နောက်ကျောင်းပြန်လည်နိုင်ခြေရှိနေတယ်ဆိုတဲ့အချက်ပါ။ဒီလိုကောက်ချက်ချဖို့အကြောင်းပြချက်မရှိဘူးလို့မြန်မာအစိုးရကမြင်ပါတယ်။ဒီအစီရင်ခံစာဟာမြန်မာအစိုးရခေါင်းဆောင်ဘက်ရဲ့ပြုရင်ပြောင်းလဲရေးတဆိုင်မမဆောင်ရွက်ချက်တွေပေါ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အပြုသဘောဆောင်တဲ့သုံးသပ်ချက်နဲ့လဲစန့်ကျင်ဘက်ဖြစ်နေတာပ
ါ Miss Yahili ပြောဆိုချက်တွေထဲမှာတော့ရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုနဲ့ပတ်သက်လို့မလိုအပ်တဲ့ကန့်သတ်ချက်တွေကိုဖယ်ရှားပေးဖို့တိုက်တွန်းသွားပါတယ်ဒါအပြင်2015ရွေးကောက်ပွဲကိုနိုင်ငံတကာစံနှုန်းအတိုင်းကျင်းပဖို့လိုအပ်တဲ့အပြင်တရားမျှတမှုရှိဖို့နိုင်ငံတကာအတိုင်းဝိုင်းကလည်းစောင့်ကြည့်အကဲခတ်ဖို့လိုတယ်လို့ဆိုပါတယ် နောက်ပြီးတိုင်းသားဒေသတွေမှာမတရားဖမ်းဆီးထိန်းသိမ်းပြီးနောက်အသက်ခံရတဲ့ဖြစ်ရပ်တွေနဲ့မကြသေးခင်ကစစ်တပ်လက်ထက်မှာတိုက်ဆုံသွားတဲ့အလွတ်သတင်းတောက်ကိုပါကြီးအပါအဝင်အာဏာပိုင်တွေဘက်ကတရားဥပဒေပြင်ပဖမ်းဆီးထိန်းသိမ်းတပ်ဖြတ်မှုတွေရှိနေသေးတယ်လို့လည်းပြောဆိုပါတယ်။ဒါ့အပြင်သူကိုယ်တိုင်လည်း2015ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုဒုတိယအကြိမ်သွားရောက်ဖို့ရှိတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီကကုလသမဂ္ဂထွေထွေညီလာခံမှာပြောသွားပါတယ်ရှင်။
မင်းချင်တိုင်းစူးစီးတင်ပြပေးကြတာပါတဆက်ထဲမှာပဲအခုကုလအထူးကိုယ်စားလှယ်ရဲ့မြန်မာလူခွင့်ရေးအခြေအနေပေါ်တုံ့ပြန်ချက်တွေကိုလည်းကြည့်ကြရအောင်ပါနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုအစဉ်ခံစားတင်သွင်းတာကိုနိုင်ငံတကာကုလသမဂ္ဂကိုယ်စားလှယ်တွေကဘယ်လိုတုံ့ပြန်ကြပါသလဲဆိုတာကိုတော့မတ်အေးသန္နာကျော်ကစူးစီးတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီရဲ့အစီရင်ခံစာကိုကုလသမဂ္ဂကိုယ်စားလှယ်တွေကကြိုဆိုကြပြီးတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေကိုအတိအမှတ်ပြုပြောသွားခဲ့ကြတာပါမြန်မာနိုင်ငံမှာဒီမိုကရေစီရေးတိုးတက်မှုတွေတွေ့နေရတဲ့အချိန်မှာပဲတစ်ဖက်မှာလည်းစိုးရိမ်ပူပန်မှုတွေရှိနေသေးတဲ့အခြေအနေကိုထောက်ပြပြောဆိုသွားကြပါတယ်ဥရောပသမဂ္ဂရဲ့ကိုယ်စားလှယ်ကတော့အခုလိုမျိုးမစ္စယန်ဟီလီကိုမြန်မာနိုင်ငံဒေသအနှံ့ပြားသွားခွင့်ပြုတဲ့မြန်မာအစိုးရကိုကျေးဇူးတင်ကြောင်းပြောသွားပြီးတော့သူတို့အစိုးရင်ပူပန်မှုတွေရှိတဲ့ကိစ္စရပ်တွေကိုအခုလိုပြောသွားပါတယ်
။ Among them the situation of ethnic minorities including the Rohingya minority in Rakhine State
အဲ့ဒီ theme တော့ Rohingya တွေအပါအဝင်လူနည်းစုတွေရဲ့အခြေအနေတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံရဲ့လူအခွင့်အရေးကိစ္စရပ်တွေတိုးတက်အောင်ဆောင်ရွက်ဖို့မှာနိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရကိုဘယ်လိုကူညီပေးနိုင်မလဲဆိုတာကုလသမဂ္ဂကိုယ်စားလှယ်ကိုမေးချင်ပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲအားလည်းကျင်းပဖို့ရှိတာမို့လာမယ့်ဆယ်နှစ်လတာကာလအတွင်းအထူးကဘယ်လိုနေရာမျိုးတွေမှာနိုင်ငံတကာကကူညီနိုင်ပါမလဲ
အမေရိကန်ပြည်ထောင်စုကလည်းရခိုင်ပြည်နယ်ကအခြေအနေကိုအထူးစိုးရိမ်မိဆဲဖြစ်ကြောင်းပြောသွားတာပါဒါအပြင
် We are also concerned by recent arrests and sentences of journalists and civil society activists as you've noted in recent monthsCivil society actors and journalists have been subject to intimidation, threats and attacks.
မြန်မာနိုင်ငံမှာအခုတလောအတွင်းပဲသတင်းတောက်တွေလူမှုအခြေပြုအဖွဲ့ဝင်တွေကိုဖမ်းဆီးခံခဲ့ရတဲ့ကိစ္စကိုစိုးရိမ်မိပါတယ်။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်ရှိဖို့မြန်မာအစိုးရအနေနဲ့ဘာတွေလှုပ်ဆောင်တင်သေးသလဲဆိုတာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီအကြံပြုပေးစေချင်ပါတယ်။မြန်မာအစိုးရကနိုင်ငံရေးအကျဉ်းသားတွေအများကြီးလွှတ်ပေးခဲ့တာကိုအမေရိကန်ပြည်ထောင်စုကအသိမှတ်ပြုပါတယ်။ဒါပေမဲ့ယုံကြည်ချက်ကြောင့်အကျဉ်းကျနေသူတွေရဲ့အမှုကို2014ခုနှစ်မှာပြန်သုံးသပ်ပြီးတော့တစုံတရာမလုဆောင်ပေးတာကိုတော့စိုးရိမ်မိပါတယ်။ဒီနိုင်ငံရေးအကျဉ်းသားကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရကိုကုလသမဂ္ဂကိုယ်စားလှယ်မစ္စလီဘလို့အကြံပြုပေးပါမလဲ။နိုင်ငံတကာကရောဘလို့ထောက်ပံ့ပေးနိုင်မလဲဆိုတာကိုပါ
ဒေသရင်းအာရှနိုင်ငံတွေကတော့မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုကြိုဆိုချီးကျူးပြီးတော့အာဆီယံဥက္ကဋ္ဌဖြစ်တဲ့တာဝန်ယူဆောင်ရွက်ပေးတာကိုလည်းအတိအမှတ်ပြုပြောသွားခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံကတော့ပြုပြင်ပြောင်းလဲရေးကာလမှာမြန်မာကိုနိုင်ငံတကာကဆက်ပြီးတော့ထောက်ပံ့အားပေးကူညီဖို့လိုကြောင်းတိုက်တွန်းသွားပါတယ်။သူတို့အင်ဒိုနီးရှားနိုင်ငံမှာကြုံတွေ့ခဲ့ရတဲ့သင်ခန်းစာကိုနမူနာယူပြီးတော့မြန်မာနိုင်ငံမှာသီးခံစိမ်းနဲ့လူအတိုင်းဝိုင်းကြားတဟဆာတာဖြစ်ဖြစ်နေထိုင်ကျင့်ကြံဖို့တိုက်တွန်းသွားခဲ့ပါတယ်။မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေဟာအားရစရာပါပဲလို့ပြောထားတဲ့စင်ကာပူနိုင်ငံကတော့တိုင်းပြည်တစ်ခုကိုစနစ်တကျထူထောင်ရမှာအလော30လုံးလို့မရဘူးလို့ပြောထားပါတယ်။
The situation in the Rakhine State remains a complex and delicate issue. The Myanmar government has continued to cooperate with the UN and other partners to improve transparency.
ရခိုင်ပြည်နယ်ကအခြေအနေဟာကျုပ်ထွေးမှုရှိပြီးတတိနဲ့လင်းလင်းမာမာကင်တွယ်ဖြစ်ရှင်းရမယ်ကိစ္စရမျိုးပါ။တက်ဆိုင်ရာရရွာအတိုင်းဝိုင်းတွေရဲ့လူသားချင်းစာနာမှုဆိုင်ရာလူအချက်တွေကိုဖြည့်ဆည်းဖို့လုပ်ကင်ဆောင်ရွက်ချက်တွေမှာထင်သာမြင်သာရှိဖို့မြန်မာအစိုးရကကုလသမဂ္ဂနဲ့ရောတခြားအဖွဲ့အစည်းတွေနဲ့ပါဆက်လက်ပြီးတော့လက်တွဲလုပ်ကိုင်နေပါတယ်။နိုင်ငံတကာရဲ့ထောက်ပံ့မှုနဲ့ဆိုရင်အခြေအနေကတိုးတက်လာပါလိမ့်မယ်။နိုင်ငံရေးစီးပွားရေးပိုင်းမှာတိုးတက်မှုတွေရှိလိမ့်မယ်လို့စင်ကာပူကမျှော်လင့်ပါတယ်။ဥရောပသမဂ္ဂအနေနဲ့လည်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တွင်သွင်းမဲ့ကိစ္စပြန်လည်တုံ့သက်ဖို့တိုက်တွန်းချင်ပါတယ်။ဒီဆုံးဖြတ်ချက်မူမျိုးကသွေးကွဲစေပြီးအခြေအနေကိုလည်းပိုးပြီးတော့ကောင်းအောင်လုပ်ရမရောက်ပါဘူး။လူခွင့်ရေးရှိစေဖို့ကြိုးစားရမှာပူးပေါင်းဆောင်ရွက်မှုနဲ့စစ်မှန်တဲ့ပြောဆိုဆွေးနွေးမှုကိုအခြေခံရပါမယ်
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထူးကိုယ်စားလှယ်ရောင်ဟီလီကုလသမဂ္ဂမှာအစီရင်ခံစာတင်သွင်းတော့စင်ကာပူကိုယ်စားလှယ်ကတုံ့ပြန်ပြောဆိုသွားတာဖြစ်ပါတယ်ရှင
်မအေးသနာကျော်စုစည်းတင်ပြခဲ့တာပါဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင် အခုကတော့လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးခြင်းပါတယ်
ရာဇနာမြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့မြင်းကြမ်းရေးအလားအလာမှီမင်းနေခြင်းတည်င်းလွတ်လပ်ခွင့်အခြေအနေဆုတ်ယုတ်လာနေခြင်းတို့ပြောရမယ်အခုအချိန်မျိုးမှာနိုင်ငံတော်သမ္မတဦးသိန်းစင်ဟာစစ်ဘက်အကြီးအကဲအပါဝင်နိုင်ငံရေးထိပ်ပြီးစီးဝတ်တရားကိုပြုလုပ်ဖို့စီစဉ်နေပါတယ်သမ္မတဦးဘာမအပါဝင်ကမ္ဘာကောင်းဆောင်တွေတက်ရောက်ကြမယ်အရှိအအားထိပ်ပြီးစီးဝတ်ပဲမတိုင်ခင်ခါရော်မီပြုလုပ်တဲ့ဒီဆွေးနွေးပွဲကနေပြီးတော့မိမိကြဆင်းနေတဲ့အခြေအနေတွေကိုပြန်လဲဥမော့လာစေလိမ့်မယ်လို့သောရရှိမြထင်ကြပါသလားခင်ဗျာအခုလာမယ့်စနေညတိုက်ရိုက်လေးလံအစည်းအဝေးမှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554 fax number 2323925552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ
်။လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးချဖို့ကိုလည်းကျမတို့ရဲ့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုထုတ်လွှင့်ပေးနေတဲ့ VOE ရဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါရစေ။ VOE ရဲ့ရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲအထိ Asia Set 7ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA ကနေနောက်2:00အကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့လိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုကတော့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေအဆုံးသတ်သေးခင်ချက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်ခင်ဖြူထွေးကကြီးညာပေးပါမယ်
။စီးပြားနိုင်ငံမြောက်ပိုင်းနယ်စပ်ကိုဘာနီမြို့မှာ IS Islamic စွပ်သွေးကြွတွေနဲ့သတင်းပတ်တွေနဲ့ချီတိုက်ပွဲတွေဖြစ်နေတဲ့ကတပ်ဖွဲ့တွေဘက်ကနေအားဖြည့်ကူညီပေးဖို့နောက်ထပ်တပ်ဖွဲ့တွေရောက်ရှိလာနေပါတယ်။လွတ်လပ်သောစီးပြားတပ်မတော်အဖွဲ့ကတိုက်ခိုက်ရေးသမား90တူရကီနိုင်ငံကိုဖျက်ပြီးတော့ဒီကနေ့ဗုဒ္ဓဟူးနေ့မှာပဲကိုဘာနီမြို့ကိုရောက်လာခဲ့တာပါ။တချိန်တည်းမှာပဲစီးရီးယားကတ်တပ်ဖွဲ့တွေကိုကူညီဖို့ဥရကကတ်တပ်ဖွဲ့တွေဟာလည်းတူရကီနိုင်ငံအရှိတောင်ပိုင်းက40တခုကိုဒီကနေ့ရောက်ရှိခဲ့ပြီးတော့တူရကီလုံခြုံရေးတပ်ဖွဲ့တွေရဲ့စောက်ကြမှုနဲ့စီးရီးယားနယ်စပ်ကိုခိစက်ခဲ့ကြပါပြီ။လက်နက်ကြီးတွေနဲ့အတူနောက်ထပ်တပ်ဖွဲ့တစ်ထုပ်ဟာလည်းမြေပြင်လမ်းကြောင်းနဲ့တူရကီနိုင်ငံကိုဖျက်ပြီးတော့စီးရီးယားနယ်စပ်ကိုထွက်ခွာသွားကြပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နဲ့တခြားမြို့ကြီးတွေကအစောပိုင်းတွေမှာလုံခြုံရေးပို့ပြီးတော့တင်းကျပ်ဖို့အမေရိကန်မိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးGen Johnson ကညွှန်ကြားထားပါတယ်။ခြေချဖို့တခုခုဘာဆူရာကို Johnson ကအင်္ဂါနေ့မှာတိတိကျကျပြောမသွားဘဲလုံခြုံရေးတွန်းမြင့်တာတွေကိုတနေရာပြီးတနေရာလောက်သွားမယ်လို့ပြောပါတယ်။ကနေဒါမှာလုံခဲ့တဲ့သတင်းပတ်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုအပါအဝင်ကမ္ဘာတစ်ဝှမ်းအခြေအနေတွေကြောင့်အမေရိကန်အစိုးရအဆောက်အဦတွေကိုကာကွယ်ရေးပို့ပြီးတော့သတိရှိရှိလှုပ်ဆောင်တာဖြစ်တယ်လို့ Johnson ကပြောပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးအစ္စလာမစ်ပါတီအကြီးအကဲတဦးကိုဆေးရဆွေးမှုတွေကျူးလွန်မှုနဲ့ဘင်္ဂလားဒေ့ရှ်တရားသူကြီးတွေကတည်တံ့ချမှတ်လိုက်ပါတယ်။အစိုးရဝန်ကြီးအဖွဲ့ဝင်ဟောင်းတို့ဖြစ်တဲ့အသက်82နှစ်အရွယ်မိုဒီယာရာမန်နီဇာမီကိုပြစ်ဒဏ်ဆင်ရင်ဖို့အချိန်တော်ကြာကြာခဲ့ပြီးတဲ့နောက်အခုနောက်ဆုံးဒီကနေ့ဒီပေါ်ထူးနေမှာပဲသူ့ကိုကြိုးပေးခွင့်ပြုဖို့ဒါကမျိုးမှာရှိတဲ့အဖွဲ့ဝင်3ဦးပါအထူးခေါ်ယူကနေပြီးတော့ချမှတ်လိုက်တာပါဒေါ်လာတန်ပေါင်း 1,400 ကိုကြားမဲ့ဟန်တာရီပီပီဆိုင်ရာလေးစိတ်တိဆောက်ရေးစီမံကိန်းကို Yongnam Holdings Limited ကနေပြီးတော့တင်တာအမည်အရွေးခံရတဲ့အကြောင်းမြန်မာမျိုးပြလေးချဦးစီးဌာနကဒီကနေ့ကြေညာလိုက်ပါတယ်ရှင်
သတင်းချင်းချုပ်ကိုမခင်ဖြူထွေးကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်ရှင် View American အသားညနေဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံနှုန်းချိန်ညနေ 6:00 ခွဲကနေ 9:00 အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2:00ကြာည 9:00 ကနေ 10:00 အထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့အပေါင်းကနေကင်းဝေးကြပါစေ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.